အမေရိကန်စီးပွားရေးဟာဗန်တိုးနှုံးတွေမြင့်နေစေဖြစ်ပေမဲ့လည်းဝယ်ယူစားသုံးသူတွေရဲ့ဝယ်လိုအားတွေကြောင့်ပြီးခဲ့တဲ့ဗန်နာရီ3လပတ်အတွင်းမှာဆက်လက်အားကောင်းနိုင်တယ်လို့စီးပွားရေးစစ်တမ်းတစ်ခုကခန့်မှန်းလိုက်ပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိ3လပတ်မှာစီးပွားရေးတိုးတက်မှုနှုန်း GDP 1.6 ရာခိုင်နှုန်းထိရှိခဲ့ပြီးတော့ဆက်လက်တိုးတက်နိုင်ကြောင်း Fed Set ကစီးပွားရေးအချက်လက်စုဆောင်းမှုအဖွဲ့စစ်တမ်းကခန့်မှန်းထားတာပါ။ဒါပေမဲ့ဒီနှစ် April နဲ့ June လကြာ3လတာကာလအတွင်းမှာ GDP 300ခိုင်နှုန်းထိတိုးတက်လာခဲ့တာဖြစ်ပြီးတော့အခုအခါအနည်းငယ်ပြန်ကျသွားပေမဲ့စီးပွားရေးဆက်ပြီးခိုင်မာအားကောင်းနေတာကိုပြနေတယ်လို့ဒီစစ်တမ်းမှာဆက်လက်ဖော်ပြခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲတွေမတိုင်ခင်နောက်ဆုံးထွက်လာတဲ့စစ်တမ်းဟာစီးပွားရေးအားကောင်းတဲ့လက္ခဏာကိုပြသရာရောက်တယ်လို့လည်းစီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
လက်နော်ရှိပိုင်းဘခားတောင်ကြားဒေသမှာဟစ်စဘိုလာတွေကိုပြစ်မှတ်ထားပြီးတော့စစ်စင်တိုက်ခိုက်မှာဖြစ်တဲ့အတွက်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းကြဖို့ဒီကနေ့ပဲအစ္စရေးစစ်တပ်ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဘာလဗတ်အင်ဘော်ဒေးနဲ့ဒေါရစ်ဒေသတွေမှာရှိတဲ့ဒေသခံတွေကဘေးလွတ်ရာထွက်ခွာကြဖို့အစ္စရေးစစ်တပ်ပြောခွင့်ရကပြောဆိုခဲ့တာပါ။အစ္စရေးလက်နော်နယ်စပ်ကနေဟစ်စဘိုလာတွေကိုတိုက်ထုတ်ဖို့ရည်မှန်းထားတယ်လို့အစ္စရေးကပြောဆိုထားတဲ့စစ်စင်ရေးတွေမှာမကြာခဏအခုလိုသတိပေးချက်တွေထုတ်ပြန်ပြီးနောက်ဆက်တွဲလေကြောင်းတိုက်ခိုက်မှုတွေလည်းလှုပ်လေရှိပါတယ်။အလားတူပုံစံမျိုးအစ္စရေးစစ်တပ်ကဂါဇာဒေသကဟားမတ်စ်တွေနဲ့စစ်ပွဲတွေမှာလည်းတုံ့လေရှိပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကတော့ဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ကိုလိုက်လာဖို့အရက်သားတွေအနေနဲ့ပြင်ဆင်ချိန်မရှိကြသလိုစစ်ပွဲတွေကြားမှာလုံခြုံတဲ့နေရာလည်းမရှိဘူးလို့ဝေဖန်ထားကြပါတယ်ရှင်။